တူရကီနိုင်ငံကဆော်ဒီအရေဗျာကောင်စစ်ရုံးမှာထူးဆန်းစွာပျောက်ဆုံးသွားခဲ့တဲ့ဆော်ဒီသတင်းတော့ဂျမေးခါရှိုဂီနဲ့ပတ်သက်ပြီးတော့တည်ထားသမျှကိုထုတ်ဖော်ပြောကြားဖို့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘက်ချလက်ကတိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကအစ္စတန်ဘူမြို့ကဆော်ဒီကောင်စစ်ရုံးတဲ့ကိုခါရှိုဂီဝင်ရောက်သွားတာကိုပဲနောက်ဆုံးတွေ့ခဲ့ရပြီးတော့သူပြန်ထွက်လာတာကမရှိပါဘူးဒီအကြောင်းဂျနီဗာကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးယုံကဒီဗီယိုသတင်းတော့လီဆာရှလိုင်းသတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ပြောပြပါလိမ့်မယ
်။အောက်တိုဘာလ2ရက်နေ့မှာသတင်းတော့ဂျမဲလ်ကာရှူဂျီပျောက်ဆုံးသွားခဲ့တာပါ။ဒါပေမဲ့အောက်တိုဘာလ15ရက်တနင်္လာနေ့ကမှတူရကီတေမှုတေရင်ဆိုင်ရာစုံစမ်းစစ်ဆေးသူတွေဆော်ရီကောင်စီရုံးတဲ့ကိုဝင်ရောက်စစ်ဆေးဖို့အတွက်ခွင့်ပြုချက်ရခဲ့ပါတယ်။အခုလိုခွင့်ပြုခဲ့တာအတွက်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ချလက်ကကြိုဆိုလိုက်ပေမဲ့အခုတည်းပို့ပြီးလှုပ်ဆောင်ဖို့လိုနေသေးတယ်လို့ပြောပါတယ်။ကာရှူဂျီပျောက်ဆုံးမှုအတွက်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေကိုပြည့်ပြည့်စုံစုံမြန်မြန်ဆန်ဆန်လုပ်ပေးဖို့ဆော်ဒီအာရေဗျကိုရောတူရကီကိုပါတိုက်တွန်းခဲ့တာပါ1963ခုနှစ်ဗီယက်နာသဘောတူစာချုပ်အရတန်တမာရေးဆိုင်ရာကင်းလွတ်ခွင့်ရှိပေမဲ့ဆော်ဒီအရာရှိတွေအားလုံးကိုဒီကင်းလွတ်ခွင့်မပေးရတဲ့အတွက်မဟာမင်းကြီးဘက်ချလက်ကလိုလားတယ်လို့ဒီမှုနဲ့ပတ်သက်ပြီးတေးမှုသေးရင်ဆိုင်ရာစုံစမ်းစစ်ဆေးမှုတွေအားလုံးအနှောက်အယှက်မရှိအပြည့်အဝလှုပ်စီခြင်းနေတယ်လို့လဲမဟာမင်းကြီးရဲ့ပြောခွင့်ရရူပတ်ကိုဗစ်က VOE ကိုပြောပါတယ
် We hope the lifting of immunity is absolute so they can investigate
ဒီလိုကင်းလွတ်ခွင့်လုံးဝမပေးဖို့ကျွန်တော်တို့မျှော်လင့်ပါတယ်ဒါမှစုံစမ်းသူတွေအတွက်သူတို့စစ်ဆေးခြင်းတွေနဲ့စစ်ဆေးဖို့လိုမယ်လို့ထင်တာတွေအားလုံးကိုစစ်ဆေးနိုင်မှာဖြစ်ပါတယ်ကောင်စစ်ဝန်ရုံးထဲမှာနဲ့ကောင်စစ်ဝန်ရဲ့နေအပြင် CCTV မှာတွေ့ရတဲ့ကောင်စစ်ဝန်ရုံးထဲကထွက်သွားတဲ့ယင်တွေအားလုံးကိုပါစစ်ဆေးနိုင်မှာပါဒါကြောင့်အခြေခံအဖြစ်စုံစမ်းသူတွေစုံစမ်းကျင်တာအလုံးကိုစစ်ဆေးနိုင်မဲ့သဘောပါ
။တရင်တော့ခါရှူကြီးကကောင်စစ်ရုံးတဲ့ဝင်သွားခဲ့တယ်ဆိုတာကိုရှင်းရှင်းလင်းလင်းသိထားပေမဲ့အဲ့ဒီချိန်ကစပြီးသူ့ကိုမတွေ့ကြရတော့ဘူးလို့လဲကိုဗစ်ကပြောပါတယ်။ဒါကြောင့်ဒီတရင်တော့ဘာဖြစ်သွားတယ်ဆိုတာကိုဆော်ဒီအာနာပိုင်တွေဘက်ကနေထုတ်ဖော်ပြောဆိုဖို့အတွက်တာဝန်ရှိတယ်လို့လည်းပြောပါတယ်။ဆော်ဒီအာရေဗျဘက်ကဖြေကြားပြောဆိုဖို့နိုင်ငံတကာဝိုင်းဝန်းဖိအားပေးမှုတွေလည်းများလာနေပါတယ်။ရှိတဲ့တင်ပတ်သေးဆော်ရီအာရေဗျမှာကျင်းပမယ်ကြီးမားတဲ့ယင်းနှီးမြုံနှံမှုဆိုင်ယာညီလာခံကိုမတက်ဖို့အတွက်ဆုံးဖြတ်ကြတဲ့ကုမ္ပဏီတွေလည်းတစ်နှစ်တခြားတိုးလာနေတာပါအမေရိကန်နိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုကတော့အင်ကာနေ့မှာပဲဆော်ရီအာရေဗျနိုင်ငံရီယတ်မြို့ကိုရောက်နေပြီးဆော်ရီဘင်ဆယ်မန်နဲ့ဆော်ရီအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်တို့နဲ့ဒီသတင်းတောက်ပျောက်ဆုံးတဲ့ကိစ္စကိုဆွေးနွေးနေပါတယ်American သတင်းတွေမှာတော့သတင်းတောက်ခါရှိုဂီကောင်စစ်ရုံးတဲ့လာခဲ့ပြီးတဲ့နောက်တေဆုံသွားတယ်လို့ဒီလိုတေဆုံရတာဟာသူ့ကိုစစ်ဆေးမင်းမြတ်ရမှာလက်လွန်သွားတာကြောင့် Sorry Anabain တွေဘက်ကထုတ်ဖော်ဝန်ခံဖို့အတွက်ပြင်နေတယ်လို့ရေးကြပါတယ်။ Sorry Ancient Mentor ကိုဝေဖန်တဲ့စာရေးရေးသားသူခါရှိုဂီဟာ Washington Post မှာသူ့အမည်ဆောင်းပါးတွေရေးနေသူဖြစ်ပြီးသူက American ပြည်ထောင်စုမှာခိုးလုံနေသူဖြစ်ပါတယ်။ခါရှိုဂီကကောင်စစ်ရုံးကနေသူ့ဟာသူထွက်သွားတာလို့ပြောဆိုပြီးသူအသက်ခံရတယ်ဆိုတာကို Sorry Arabia ဘက်ကအရင်တုန်းကညှင်းဆိုခဲ့တာဖြစ်ပါတယ်။